လွတ်လပ်သောရှင်းနေများအသင်းကဥပဒေပညာရှင်တွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ထံတရားရေးဝန်ကြီးဌာနဖွဲ့စည်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရမဖြစ်နိုင်သေးတာကြောင့်အစိုးရသစ္စာတင်လို့ဝင်ကြီးဌာနတွေဖွဲ့စည်းတဲ့အခါမှာတရားရေးဝင်ကြီးဌာနကိုဖွဲ့စည်းနိုင်မှာမဟုတ်သေးပေမဲ့ NND အစိုးရအနေနဲ့တရားရေးဝင်ကြီးဌာနဆိုပြီးထားရှိပေးလာလိမ့်မယ်လို့ဥပဒေပညာရှင်တွေကမျှော်လင့်နေကြပါတယ်။တရားရေးဝင်ကြီးဌာနထားရှိပေးဖို့တောင်းဆိုထားတာကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်တာဝန်ရှိသူတွေကလက်ခံတဲ့အနေထားရှိတယ်လို့လွတ်လပ်သောရှင်းနေများအသင်းရဲ့အထွေထွေအတွင်ရေးမှူးဦးသိန်းတန်ဦးကပြောပါတယ
်။ NND လည်းကျွန်တော်တို့တိုက်ရိုက်ဆွေးနွေးတာတွေရှိပါတယ်။အခုတော့တော့ပါတီမှာဥထာဖြစ်သွားတဲ့ပုဂ္ဂိုလ်များတို့ဒေါက်တာဆောင်မြင့်မောင်တို့နောက်ကျတော့ဘူကြီးဝင်းထင်တို့လည်းပြောခဲ့ကြတာရှိတယ်။ဒါသူတို့လည်းသဘောတူတယ်ဗျ။သူတို့လည်းဒီကိစ္စကိုစဉ်းစားနေတာ။ကျွန်တော်ထင်ပါတယ်ဒေါက်တာဆန်းစုကြည်ကစတာတည်းကတရားဝင်စုံကြီးကြွကြွတက်လာတာလေ။ကျွန်တော်တို့ကယုံကြည်ထားတာတော့ဒါကျွန်တော်တို့အစိုးရပဲ။မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ်ပေါက်လာတဲ့အချိန်မှာကျွန်တော်တို့တရားဝင်ထပ်ပြောမှဖြစ်ပါတယ
်။တရားရေးဝင်ကြီးဌာနပေါ်ပေါက်လာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်200ပါပြဋ္ဌာန်းချက်ဖြစ်တဲ့ပြည်ထောင်စုအစိုးရကိုနိုင်ငံတော်သမ္မတဒုတိယသမ္မတတွေပြည်ထောင်စုဝန်ကြီးတွေနဲ့ပြည်ထောင်စုရှင်းနေချုပ်တို့နဲ့ဖွဲ့စည်းရမယ်ဆိုတဲ့နေရာမှာပြည်ထောင်စုရှင်းနေချုပ်အစားတရားရေးဝန်ကြီးဆိုပြီးအစားထိုးပြောင်းလဲရမှာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်တရားရေးဝန်ကြီးဌာနဖွဲ့စည်းဖို့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုအများကြီးပြောင်းလဲစရာမလိုတဲ့အတွက်တမတော်ဘက်ကသဘောတူနိုင်တယ်လို့တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်
ကျေကဥပဒေကိုတော့အနည်းငယ်ပြောင်းလဲရမှာပေါ့ဒါအပ္ပယိကပြောင်းလဲခြင်းပဲ59စာလုံးလို့တော့အငင်းပွားဖို့ရမှာရှိပါဘူးတာမပြောင်းလဲခြင်းနည်းနဲ့ပြောင်းလဲပြီးတော့လုပ်သွားမယ်ဆိုရင်တိုက်ပြီးထိုးတယ်မယ်ကျွန်တော်တင်တယ်တပ်မတော်ကာကွယ်ဦးစီးချုပ်အနည်းငယ်ရလဲသဘောတူမှာပါ
1962ခုနှစ်မတိုင်ခင်ဖစပလအစိုးရလက်ထက်မှာတရားရေးဝန်ကြီးဌာနထားရှိခဲ့ပြီးတရားရေးဝန်ကြီးဌာနလက်အောက်မှာအထွေထွေအုပ်ချုပ်ရေးဦးစီးဌာနရှိခဲ့တာပါတရားရေးဝန်ကြီးဌာနမရှိတော့တဲ့နောက်ပိုင်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်ကိုရောက်ရှိသွားခဲ့ပြီးတရားစီရင်ရေးကဏ္ဍကိုလည်းပြည်ထရေးဝန်ကြီးဌာနနဲ့အုပ်ချုပ်ရေးအဖွဲ့တွေကဝင်ရောက်ဆွတ်ဖက်မှုတွေရှိနေတာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောကြပါတယ်တရားရေးကိစ္စတွေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအကြံပေးဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဦးကိုနီက NLD အစိုးရလက်ထက်မှာတရားရေးဝန်ကြီးဌာနထားရှိမလားဆိုတာတိုင်ပင်ဆွေးနွေးရအောင်မှာဖြစ်တယ်လို့ပြောပါတယ်
အရင်ကကျွန်တော်တို့ကတရားရေးဝန်ကြီးဌာနတရားရေးဝန်ကြီးချုပ်ဆိုတာတတ်တတ်ရှိတယ်ချင်းထောင်နေပါလေအားလုံးကလည်းတရားရေးဝန်ကြီးချုပ်ရဲ့အောက်ပါပဲရှိတယ်အမှန်တန်ကောင်းပါလေအဲ့တော့အဲ့ဒီအတိုင်းပြန်ဖွဲ့မလားဒီတော့ပို့ပြီးတော့ကောင်းတယ်လို့ယူဆတဲ့ဟာကိုဖွဲ့မလားအဲ့ဒါကတော့တော်တော်လေးဆွေးနွေးတိုင်ပင်ပြီးတော့မှလုပ်ရမယ့်ကိစ္စအားလုံးတိုင်ပင်ပြီးတော့မှဒီ Facebook ချဲဥပဒေကိုကျေရမယ်ချင်းပြီးတော့မှအဲ့ဒီ Facebook ချဲဥပဒေနဲ့အညီပြန်ပြီးတော့ဖွဲ့ရမယ
်နိုင်ငံတော်သမ္မတဦးသိန်းစိန်အစိုးရတက်တန်း9နှစ်တာကာလအတွင်းမှာလက်ပံကျောင်းသားတပိတ်ဖြိုခွင်းခံရပြီးကျောင်းသားတွေဖမ်းဆီးခံရမှုဖမ်းဆီးခံကျောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒပြခဲ့သူတွေကိုလက်ပတ်နေဝဲအရက်သားတွေကအကြမ်းဖက်လူစုခွဲဖမ်းဆီးခဲ့ပြီးဆန္ဒပြသူတွေကိုပုံမှန်18နဲ့တရားစွဲဆိုမှုတွေအပါအဝင်ဒေါခင်ဝင်းသိဆုံးမှုနဲ့ပတ်သက်ပြီးတရုတ်တန်ယုံရှိဆန္ဒပြသူတွေကိုတရားစွဲဆိုမှုတွေဟာတရားစီရင်ရေးမှာအုပ်ချုပ်ရေးကဏ္ဍရဲ့လွှမ်းမိုးမှုတွေရှိနေတာကြောင့်ဖြစ်တယ်ဆိုပြီးထောက်ပြကြတာပါအစိုးရတက်လက်ထက်မှာလွတ်လပ်စွာစီရင်ခွင့်ရှိမဲ့တရားစီရင်ရေးဖြစ်လာဖို့မျှော်လင့်တယ်လို့88မျိုးဆက်ငင်းချင်းနဲ့ပွင်လင်းလူအဖွဲ့အစည်းကဦးမြအေးကပြောပါတယ်
တခြားလုံးကအုတ်ချွေအာနာရဲ့လွှမ်းမိုးမှုကိုခံရတယ်လို့ကျွန်တော်တို့ကယူဆတယ်လေအခုတော့လေရောထွေးနေတဲ့ကိစ္စအတီကိုရှင်းဖို့ဆိုလို့ရှိရင်တရားရေးဝန်ကြီးဌာနတခုလိုအပ်တယ်လို့တော့ကျွန်တော်လည်းမြင်ပါတယ်တရားရေးဝန်ကြီးဌာနရှိခြင်းမရှိခြင်းထဲတရားစီရင်ရေးအာဏာဟာတရားလုံးလုံးလက်စီရင်ဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီလိုပြဿနာမျိုးတွေဖြစ်လာကြမမြင်ဘူးလို့ပြောချင်ပါတယ်
လက်ရှိမှာဝင်ကြီးဌာန36ခုရှိပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဝင်ကြီးဌာန20ကျော်သာထားရှိသွားမယ်လို့သတင်းတွေထွက်နေပါတယ်။အဲ့ဒီထဲမှာတရားရေးဝင်ကြီးဌာနပါမပါတော့မသိရသေးကြောင်းပါရှင်။